ဥရောပသမဂ္ဂနဲ့မြန်မာနိုင်ငံ6ကြိမ်မြောက်လူ့ခွင့်ရေးဆွေးနွေးပွဲကိုအောက်တိုဘာ14ရက်နေ့ကဗီဒီယိုကွန်ဖရင့်ပြုလုပ်ကျင်းပခဲ့ပါတယ်။နှစ်ဖက်အကြား EBA ခေါ်စစ်လက်နက်မှတပါဗတ်စုံထိထွေးဆက်ဆံရေးအချိန်မြင့်လှုပ်ဆောင်နေချိန်မှာအခုလိုဆွေးနွေးပွဲကျင်းပခဲ့တာပါ။မြန်မာနိုင်ငံကိုဦးစားပေးကုန်သွယ်ခွင့်ပေးထားတဲ့အတိုင်းယူရိုတန်ပေါင်း 28,000 ကိုရှိတဲ့မြန်မာပို့ကုန်တွေကိုဥရောပသမဂ္ဂက2019ခုနှစ်အတွင်းဝယ်ယူတင်သွင်းခဲ့တာပါ။အခုဆွေးနွေးပွဲမှာရခိုင်ကချင်ရှမ်းပြည်နယ်အခြေအနေတွေပါဝင်စစ်ဘေးရှောင်တွေစာနာမှုထောက်ပံ့ရရှိနိုင်ရင်းနဲ့လူခွင့်ချိုးဖောက်မှုတွေရှိတယ်ဆိုတဲ့ကိစ္စတွေအတွက်တာဝန်ရှိစေရေးကိုလည်းဆွေးနွေးခဲ့တယ်လို့နှစ်ဖက်ပူးတွဲညီညာချက်မှာဖော်ပြထားပါတယ်။အခြေခံရပိုင်ခွင့်လွတ်လပ်ခွင့်တွေစီးပွားရေးလူသမားရေးအမျိုးသမီးရေးစတာတွေအပြင်ကိုဗစ် -19 ကာယရောဂါတားဆီးတိုက်ချက်ရေးတွေကိုပါဗတ်စုံဆွေးနွေးခဲ့ကြတယ်လို့လည်းဆိုပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့အထူးသဖြင့်လာမယ့်အထွေထွေရွေးကောက်ပွဲအချင်းလူမှုစီးပွားဖွံ့ဖြိုးရေးနဲ့တကွရင်းချမ်းရေးပြည်လဲတင့်နေရေးတို့ကိုဥရောပသမဂ္ဂအနေနဲ့အခိုင်အမာထောက်ခံကြောင်းထပ်မံအတည်ပြုထားပါတယ်။အထူးရှိခိုင်မြဲတဲ့ရင်းချမ်းရေးဆိုတာတရားဥပဒေစိုးမိုးပြီးအုပ်ချုပ်ရေးစနစ်ကောင်းမွန်မှသာဖြစ်ထွန်းနိုင်တယ်လို့လည်းမြန်မာနဲ့ဥရောပသမဂ္ဂတို့သဘောတူညီကြတယ်လို့ဆိုပါတယ်ခင်ဗျာ။